တရားလွှတ်တော်ရှိနေကြီးဥက္ကိုနီကိုလှုပ်ကြံတက်ဖြတ်သူဖြစ်ဆွဆွဲခံထားရသူနဲ့တန်တရားရှိသူတွေကိုရုံးတင်စစ်ဆေးနေတဲ့မြောက်ပိုင်းခရိုင်တရားရုံးရဲ့လုံခြုံရေးဘိုင်းမှာအားနည်းနေတာကြောင့်တရားရုံးပြောင်းလဲစစ်ဆေးဖို့စတင်ဖို့ရှိတယ်လို့တရားလိုရှိနေကြိုးဆောင်တဦးဖြစ်တဲ့ဦးရောဘတ်ဆောင်ကပြောဆိုလိုက်ပါတယ်လက်ရှိအမှုမှာတရားခံပြေတဦးလို့ဆွဆွဲခံထားရတဲ့ဦးအောင်ဝင်းခံကိုရှာဖွေနေစေဖြစ်လို့လူတက်မှုကိုစစ်ဆေးလို့မရသေးဘူးလို့လည်းတရားလိုရှိနေကပြောပါတယ်ပြည်စုံကို view မြန်မာပိုင်းသတင်းတောက်မမေခါကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင
်ဒီကနေ့တန်တရားရှိသူတွေကို6ချိန်မြောက်ရုံထုတ်စစ်ဆေးတဲ့မြောက်ပိုင်းခရင်တရားရုံရုံချင်းအပြီးမှာအခုလို့ပြောဆိုလိုက်တာပါမြောက်ပိုင်းခရင်တရားရုံရဲ့လုံခြုံရေးဘိုင်းမှာအားနည်းနေတာနဲ့ပတ်သက်လို့ဥကိုနီလှုပ်ကြံခံရမှုမှာလုတ်ကြံတက်ဖြတ်သူအဖြစ်ဆွဆွဲခံထားရတဲ့ဦးကြည်လင်းကိုဖမ်းဆီးပေးရင်အသက်ဆုံးရှုံးခဲ့ရတဲ့ဦးနေဝင်းရဲ့ရှေ့နေအကျိုးဆောင်တဦးဖြစ်တဲ့ဦးရောဘတ်ဆန်းအောင်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ
်။တရားရုံးဝန်ကြီးတစ်ခုလုံးကိုလိမ့်လာတုံးတဲ့နေရာမှာလူယူကြီးရအားနေတယ်ဗျ။လူယူကြီးအားနေတော့ကျွန်တော်တို့ကဒါကိုအနောက်ပိုင်းခရိုင်ဘုမို့အရှေ့ပိုင်းခရိုင်တရားရုံးကိုရုံးပြောဆွဆွေးမှုတင်မှုရှိတယ်တရားရုံးဒါပေမဲ့ဥပဒေခဲဥပဒေရရှိနေမဆွနေရသေးတဲ့အတွက်ဒီမျိုးတော့ကျွန်တော်ကပြောပြပါဦးနောက်တစ်ပတ်တော့ကျွန်တော်တို့အားသာဟိုဥပဒေရရှိရတဲ့ပြည်ကျွန်တော်တို့တင်ပါပါဒီဝင်းကြီးတစ်ခုလုံးကိုကြိုက်ကြလို့ဝင်ထွက်သွားလာလို့ရနေလို့ထပ်ပေါက်လမ်းကြီးလည်းများနေလို့နော်အဲ့တော့ဒီဥစ္စာလေးအင်တန်အကြီးကြီးတဲ့အမှုဖြစ်တယ်နော်ကြောက်ကြည့်စီစီးကြီးကိုကျွန်တော်တို့ဒီကတော့ကြည့်
လက်ရှိအမှုမှာတရားခံပြေးတဦးလို့ဆွဆွဲခံထားရသူဦးအောင်ဝင်းခိုင်ကိုရှာဖွေနေစေဖြစ်လို့လူတက်မှုကိုစစ်ဆေးလို့မရသေးပါဘူးလက်ရှိအမှုအခြေအနေအသေးစိတ်နဲ့ပတ်သက်လို့ဥကိုနေအမှုမှာတရားလိုဘက်ကအကျိုးဆောင်ပေးမယ်ရှေ့နေဦးနေလာကအခုလို့ပြောဆိုလိုက်ပါတယ
်ဘုသေးအရာရဲ့အရာရှိကနေပြီးတော့တရားရုံးကိုလာရောက်ပြီးတော့သူတို့အထင်ပေးပါအချိန်နောက်ထပ်တစ်ပတ်တောင်းတယ်အဲ့ဒီတစ်ပတ်မှဆိုလို့ရှိရင်သူပြည်စုံကတင်ပြပြီးတော့လာရောက်ပြီးတော့ဆက်ဆွတ်ပြေးပါမယ်လို့ဒီနေ့လာရောက်ကြိုးကြရဲ့ကြောက်မလို့တရားရုံးကနေပြောဒါမဲ့ကိုရဲနေကိုရဲနေကိုတပတ်ပေါ်ခိုင်းသိနေကြအတိုင်းပဲတပတ်လုံးရင်းကြောင်ပြည်တယ်နောက်တစ်ခါအငယ်တို့ကြားရတဲ့အချိန်ကြီးသူရပြောမှဆိုလို့ခုမှ CID ဂျေဒီလာရေတမန်ရေရတဖွဲ့အခါလာမရှိဘူးနေပြီးတော့ဘရဆေးဥယျာဉ်ကိုစတင်ရှာဖွေတဲ့အချိန်ကိုလုံးဆောင်နေတာတော့ဆက်ပြီးတွေ့ရတယ်တရားခံပြီးအခုပြင်မြင်မှသာလင်တရားခံပြီးဒီတရားခံဖန်ပြီးရမိခြင်းမရှိတော့ဘူးလို့တရားရုံးကနေတော့ကြီးညာတဲ့အမိချမ်းမှမှသာလေလူတတ်မှုကိုဆက်လက်ပြေးရမှာဖြစ်တယ်။ဒါပေမဲ့အခုတရားခံပြီးအမှုမှာတပ်ဝေဖန်ပြီးလို့မရတော့ဘူးဆိုတဲ့အမိန့်ကိုတရားရုံးကပေးဆက်လိုက်တဲ့အကြောင်းလူတတ်မှုကစစ်ဆေးဖို့အခြေအနေမပေါ်သေးဘူး။ဘူလစစ်ဆေးချက်ဒီအလုံးကိုလည်းပြန်လည်ပြန်ထည့်ရမှာဖြစ်တယ်
။လက်တလုံးမှာတော့တက်ဆန်ရရဲတပ်ဖွဲ့တွေကဥအောင်ဝင်းခိုင်နောက်ဆုံးပျောက်သွားခဲ့တဲ့နေပြည်တော်ပရဆေးဥယင်ကိုခုရက်ပိုင်းအတွင်းမှာရှာဖွေနေတာတွေရှိနေပါတယ်။အချိန်3လကျော်ကြာနေပြီဖြစ်တဲ့ဒီမှုရဲ့အရေးကြီးဆုံးတန်တရားရှိသူတဦးနောက်ဆုံးပျောက်သွားခဲ့တဲ့နေရာကိုအခုမှရှာဖွေမှုတွေလှုပ်ဆောင်တဲ့အပေါ်နဲ့ဒီတန်တရားရှိသူကိုရှာဖွေနိုင်ပါမလားဆိုတဲ့အချက်တွေကိုဥနေလာကတော့အခုလိုတုံ့သက်ပြောဆိုလိုက်ပါတယ
်။အခုမှရှာဖွေတဲ့ကိစ္စကတော့ဟိုဒီချိန်မှာရှာဖွေမယ်ဆိုလို့ရှိရင်တော့အားလုံးကသတင်းပေါက်ထားပြီးသားပဲ။နော်ဒီပါချဖို့မယ်ဆိုလို့ရှိရင်တော့ရေပူအားဖြင့်တွေ့နိုင်မယ်လို့တော့မပြောနိုင်ဘူးအခြားနေရာတွေအားလုံးကိုလည်းဖန်ပြီးရမ်းမိရင်ကိုတရားဝေရှင်ကြက်ကြက်ရဆောင်းဝဲဆောင်းဝဲဖြစ်မယ်ဆိုလို့ရှိရင်အဝင်းခံဖန်ပြီးရမ်းမိရရပြောလို့ကျရှိတယ်လို့ပဲကျွန်တော်ပြောချင်တယ
်ဒီကနေ့တရားရုံးရဲ့ယုံကြည်ပြီးမှတရားခံလို့ဆွဆွဲခံရသူတွေရဲ့အကျိုးဆောင်ပေးနေသူတွေကိုလိုက်လံပြီးအမှုအခြေအနေနဲ့ပတ်သက်လို့မေးမြန်းလာမှာတော့ဖြေကြားဖို့မရှိသေးတာမို့မဖြေကြားလိုဘူးလို့ငြင်းဆန်ကြပါတယ်လက်ရှိဆွဆွဲခံထားရသူတွေကိုဖန်ပြီးရရှိမှုဥကိုနီကိုတက်ရတဲ့အကြောင်းကိုထုတ်ပြန်မှုတွေနဲ့ပတ်သက်လို့တက်ဆိုင်ရလုံခြုံရေးတာဝန်ရှိသူတွေကိုဝေဖန်မှုတွေရှိခဲ့ပါတယ်အခုအချိန်ခါမှာလဲတက်ဆိုင်ရရဲတပ်ဖွဲ့တွေကဥအောင်ဝင်းခိုင်နောက်ဆုံးပျောက်သွားခဲ့တဲ့နေပြည်တော်ပရဆေးဥယင်ကိုအခင်းဖြစ်စဉ်ကချက်ချင်းမရှာဘဲအခုရက်ပိုင်းမှသာရှာဖွေနေတဲ့အပေါ်တက်ဆိုင်ရလုံခြုံရေးတာဝန်ရှိသူတွေနဲ့ပတ်သက်လို့ဝေဖန်မှုတွေကလူမှုကွန်ရက်ပေါ်မှာတဖန်ပေါ်ပေါက်လာခဲ့ပါတယ်ဒီကနေ့ရုံထုတ်မှာတော့တရားခံပြေးလို့ဆွဆွဲခံထားရသူဥအောင်ဝင်းခိုင်ကိုရှာဖွေမှုနဲ့ပတ်သက်ပြီးတက်ဆိုင်ရလုံခြုံရေးတာဝန်ရှိသူတွေကတရားရုံးကိုတင်ပြရမှာဖြစ်နေပေမဲ့အင်းစိန် CID ဘက်ကဥအောင်ဝင်းခိုင်ကိုရှာဖွေမှုဟာမပြည့်ပြတ်သေးသလိုရှာဖွေမှုအစဉ်အဆက်ကိုတရားရုံးကိုတင်ပြရမှာလဲအချိန်ယူဖို့လိုအပ်သေးတာကြောင့်အချိန်နောက်ထပ်တစ်ပတ်ပေးဖို့တင်ပြလာခဲ့တာရှိပါတယ်။ဒါကြောင့်ဒီအမှုကိုလာမယ့်ဇွန်လ9ရက်နေ့မှာဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်ရှင်။